ဒီကနေ့ကြောက်ရောက်တဲ့အပြည်ပြည်ဆိုင်ရာလူ့သမားနေ့မေဒီနေ့မှာလည်းမြန်မာနိုင်ငံတော်အားမှာဆက်ရနာဒိမှုကိုဆက်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်ချင်းမြနယ်မြို့နယ်ဘက်မှာဆန္ဒပြသူတွေရဲ့ပြည်ကြော်သံတွေပါရန်ကုန်ကမြို့နယ်တွေမှာပျောက်ကြားသပြီးဆန္ဒပြပွဲတွေရှိခဲ့တယ်လို့မန္တလေး၊မုံရွာ၊ကလေး၊ညောင်ဦး၊ဖားကန့်၊မြိုင်စတဲ့နိုင်ငံတော်ဝိုင်းကမြို့အသီးသီးမှာလည်းဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ရှိခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွဲဖို့ကြိုးစားတာတွေရှိပေမဲ့လည်းဆန္ဒပြသူတွေကထိတ်တန့်မတွေ့အောင်ရှောင်ပြီးဆန္ဒပြခဲ့ကြပါတယ်။အဲဒီကြားထဲမှာပဲစစ်တပ်နဲ့ရဲကပြစ်ခတ်တာနေဘက်ရောညဘက်တွေမှာပါဖမ်းဆီးတာတွေလုပ်နေစေပါ။ဧပြီလ30ရက်နေ့ထိဆိုရင်အကြမ်းဖက်ဖြိုခွဲမှုတွေကြောင့်နိုင်ငံတော်မှာတေဆုံးသူ959ယောက်ရှိပြီဖြစ်တယ်လို့3,485ယောက်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ ABB ကထုတ်ပြန်တဲ့တည်ဆုံသူအရေအတွက်ပေါ်ညှင်းချက်ထုတ်ပြီး240လောက်ပဲရှိတယ်လို့ဆိုထားပါတယ်။ရန်ကုန်ရန်ကင်းမြို့နယ်ဘက်မှာဒီကနေ့ပေါက်ကွဲသံ3ကြိမ်ထဲမှနေကြာရတယ်လို့မြို့ကန်တွေကပြောသလိုအင်းစိန်နဲ့တင်ငန်းကျွန်းမြို့နယ်တွေဘက်မှာလည်းပေါက်ကွဲသံတွေကြာခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။ပေါက်ကွဲတဲ့ကြောင်းမြင့်တွေကိုတော့အတိအကျမသိရသေးပါဘူး။